အမေရိကန်ပြည်ထောင်စုမှာနိုဗင်ဘာကျရဲ့ကျင်းပဖို့ရှိတဲ့သမ္မတရွေးကောက်ပွဲကိုလွှမ်းမိုးနိုင်အောင်လို့ဒီအွန်လိုင်းတိုက်ခိုက်မှုတွေကိုအီရန်ကတိုးမြှင့်လှုပ်ဆောင်နေတယ်လို့ Microsoft နည်းပညာကုမ္ပဏီကြီးကဒီကနေ့တောက်ကြနေ့မှာသတိပေးလိုက်ပါတယ်။သမ္မတအွန်လိုင်းရေးစီယုံရေးအဖွဲ့တစ်ခုစီကိုလိင်ညာဖျားယောင်းတဲ့အီးမေးလ်ပေးပို့ခဲ့တာကိုဥပမာပေးပြီးတော့မှ Microsoft ကထောက်ပြပါတယ်။အထူးသဖြင့်ဘဲပါတီကိုထောက်ခံမှုများတယ်လို့တိတိကျကျမပြောနိုင်သေးတဲ့ပြည်နယ်တွေမှာပြီးခဲ့တဲ့လတွေအတွင်းသတင်း website အတူတွေဖန်တီးနိုင်ငံရေးစီးရုံးလှုပ်ရှားသူတွေအဖြစ် online ကနေအယောင်ဆောင်လှုပ်ရှားပြီးတော့ American မဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်ကိုပြောင်းလဲနိုင်အောင်လို့ Iran ကလုပ်နေတာတွေ့ရှိတယ်လို့ Microsoft နည်းပညာကုမ္ပဏီကဒီနေ့ထုတ်ပြန်တဲ့ချင်းချောက်ရန်သစ်တွေအကြောင်းအစီရင်ခံစာထဲမှာဖော်ပြလိုက်တာပါအမေရိကန်ပြည်ထောင်စုမှနိုင်ငံရေးအရသဘောထားအမြင်တွေတိတိတတ်တာကွဲနေတာကိုအတုံးချပြီးပုံမိုစိတ်ဝမ်းကွဲစေတဲ့သတင်းစကားတွေကိုအီရန်နိုင်ငံအပြင်ရုရှားနဲ့တရုတ်နိုင်ငံတို့ကလည်းအွန်လိုင်းကနေဖြန့်ပြီးရွေးကောက်ပွဲကိုလွှမ်းမိုးနိုင်အောင်ကြိုးပမ်းနေတဲ့အကြောင်းတွေကိုအစီရင်ခံစာထဲမှာရေးသားထားပါတယ်။ဒီချိန်ထဲမှာပဲတမရရွေးကောက်ပွဲအတွက် ABC ရုပ်သံမှစက်တင်ဘာ10ရက်ကျရင်တမရလောင်းရဲ့စကားဆက်ထိုးပွဲလုပ်ဖို့အတွက်ဒုတမရကာမလာဟဲရစ်နဲ့ Republican တမရလောင်းဒေါ်နယ်ထရမ့်တို့ကကြာတာရင်းတွေကသဘောတူညီခဲ့ကြပါတယ်ရှင်။